ဒေါအောင်ဆန်းစုကြည်ကိုအကျဉ်းချုပ်ထဲမှာဆက်မထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရော့ခ်ဆွန်ဟောင်ကတောင်းဆိုတာကိုလက်မခံနိုင်ဘူးလို့စစ်ကောင်စီကတုံ့ပြန်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အသက်အရွယ်နဲ့ကျန်းမာရေးကိုထောက်ရှုပြီးတော့အကျဉ်းချုပ်ထဲမှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုလာရောက်ဖို့ရပ်ပိုင်းလိုမှာပဲတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုမှုတွေပို့ပြီးတော့တိုးလာဖို့ရှိတယ်လို့သုံးသပ်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်မြသဇင်အောင်ကတင်ပြပါမယ်ရှင်
။အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ဟွန်ကမြန်မာနိုင်ငံခီးစဉ်မတိုင်ခင်ရက်ပိုင်းလိုမှအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။သူတောင်းဆိုချက်ထဲမှာဒေါအောင်ဆန်းစုကြည်အသက်အရွယ်နဲ့ကျန်းမာရေးကိုထည့်တွက်တာအပြင်တရားဥပဒေအရမျှတတဲ့ရင်ဆိုင်ခွင့်နဲ့လည်းသက်ဆိုင်ကြောင်းပြနေတယ်လို့အာဆီယံ2တန်တမန်ကပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းတာမှာသူကအခုလိုတုံ့ပြန်ပါတယ
်မြန်မာနိုင်ငံအထုတ်အာဏာပိုင်နိုင်ငံတစ်ခုဖြစ်တယ်ကွာဒါတရားစီရင်နဲ့ပတ်သက်ပြီးလည်းသူတို့အနေနဲ့တရားစီရင်ကိုတရားရုံးနဲ့တရားရုံးခွင့်လေးပြီးလည်းသူတို့ဆောင်ရွက်နေတာပါဖြစ်တယ်အရေးကြီးတဲ့ဟာတွေတရားစွဲတင်တဲ့ဟာတွေတရားစွဲတင်တဲ့ဟာတွေနဲ့ပတ်သက်ပြီးအားပြီးတော့နေသွားပြီးရုံးနဲ့ပိုင်နိုင်မှုတွေဖြစ်တယ်ဒါနဲ့ပတ်သက်ပြီးလည်းသူတို့သူ့ရဲ့ကြာဆန်းကြဲအတိုင်းသူတို့ကျော်လွန်ဒီတော့じゃဆောင်ရွက်ခဲ့တာမျိုးမရှိဘူး။ကျွန်တော်တို့အနေနဲ့ကဒီနိုင်ငံတော်အတိုင်းအတာဟောပေါ်ထောင်ရစုကြည့်နေပတ်သက်ပြီးရင်သူ့ရဲ့နေဖို့ခိုင်ဖို့စားရတော့ရတာကျွန်တော်ပြီးကြစီစဉ်ပေးထားတာမျိုးဖြစ်ပါတယ်။ဒါနိုင်ငံရဲ့တရားစီရင်ရေးစနစ်အရကျွန်တော်ကျော်လွန်ဆောင်ရွက်ပြတာမရှိဘူး။ဒါနဲ့ပတ်သက်ပြီးကျွန်တော်ပြောလိုတာအချင်းချုပ်ပြောလိုတာဥပဒေထမှာတော့ဘာမှမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
အာဆီယံအထူးတန်တမန်ရဲ့တောင်းဆိုချက်မှာဒေါအောင်ဆန်းစုကြည်ကိုထိမ့်သိမ်းထားတဲ့နေအိမ်ကနေနေပြည်တော်အချုပ်ထောင်ထဲပြောင်းပြီးတော့နေထိုင်ရတဲ့ကိစ္စကိုအာဆီယံနိုင်ငံသားဝင်ကြီးတွေကလည်းအလားတူစိုးရိမ်မှုရှိနေကြောင်းပြောဆိုထားပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်ဟာမြန်မာအမျိုးသားယဉ်ကျေးစီရင်နဲ့ပုံမှန်အခြေအနေတိုင်းပြောင်းရွေးရေးမှာအရေးပါတဲ့လူပုဂ္ဂိုလ်တူဖြစ်မြန်မာလူထုကြားသာမကနိုင်ငံတကာမှာပါလက်ခံထားသူဖြစ်တဲ့ဆိုတာစစ်ကောင်စီရဲ့နိုင်ငံသားဝန်ကြီးထံကိုစာရေးသားပေးပို့ထားတယ်လို့အာဆီယံအထူးကိုယ်စားလှယ်ကပြောပါရယ်ဒေါအောင်ဆန်းစုကြည်ကိုပြီးခဲ့တဲ့အပတ်ကစပြီးဖမ်းဆီးထိန်းသိမ်းထားတဲ့နေအိမ်ကနေနေပြည်တော်အချုပ်ထောင်စီကိုပို့ဆောင်လိုက်တဲ့အကြောင်းစစ်ကောင်စီကအတည်ပြုပြောဆိုထားပြီးဖြစ်ပါရယ်အသက်80နီးပါးရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုအကျဉ်းထောင်စီကံအတိုင်းထားရှိတယ်လို့ကနဦးသတင်းထုတ်ပြန်ထားပါတယ်။ဒီလိုပို့ဆောင်တဲ့အပေါ်မှာပြည်သူတော်တော်များများနဲ့နိုင်ငံတကာဘက်ကဒေါအောင်ဆန်းစုကြည်အတွက်အနီးကပ်စောင့်ရှောက်ခွင့်နဲ့ဒေါအောင်ဆန်းစုကြည်လုံခြုံရေးစရာတွေကိုစိုးရင်ပူပန်တဲ့မိခွန်းတွေဟာလူထုကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေတယ်လို့အရင်နေရာမှာပဲပြန်ထားဖို့တောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။စစ်ကောင်စီဘက်ကိုအမြဲတစေကာကွယ်ပေးနေတဲ့ကမ္ဘောဒီးယားနိုင်ငံဘက်ကပါဒီလူရဲ့အပေါ်မှာဝေဖန်မှုတွေရှိလာပြီးအခုလိုတောင်းဆိုမှုလှုပ်လာတာဟာစစ်ကောင်စီအတွက်နိုင်ငံတကာဖိအားတိုးလာနိုင်မွဲရှိတယ်လို့သုံးသပ်သူကတော့မြန်မာနဲ့ကမ္ဘာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်
။ဟုတ်တယ်အဲ့ဒါဒေါ်လစ်ကိုထူဆန်းတယ်လေကမ္ဘောဒီးယားကိုထားလိုက်အောင်ဟိုးတလောင်းရတယ်စိတ်မကြသေးဘူးဗီယက်နမ်ကပြောလာတယ်ဗီယက်နမ်ဆိုလို့ရှိရင်ရာသုံးဖြစ်110% Russia လို့သူကတော့ပြောလာတယ်။ဒါရင်မဟုတ်ပါနဲ့ဆိုတော့လေ။ပြောမယ်ဆိုလို့ရှိရင်အာဆီယံနိုင်ငံနှစ်နိုင်ငံငါးနိုင်ငံတွေမကဘူး။ဟိုအကုန်လုံးလက်လံကုန်ပြီ။ထုတ်ကြရတယ်လေ။ကန်းကုန်လေ။ဒီလိုမိတ်ဆွေနိုင်ငံကိုမှသူကကျုံးမဆိုင်ဘူးဆိုလို့ရှိရင်မလုပ်တော့မှလည်းတန်တမာနီးရပြောမယ်ဆိုလို့ရှိရင်နော်။အမေရိကလည်းဟိုအိုးတော်တွေပြောပြီလေ။အခုအကျဉ်းကပါလာပြီနိုင်ငံကပြားဆိုလို့ရှိရင်တော့အများကြီးစဉ်းစားရမှာပဲ
ဒေါအောင်ဆန်းစုကြည်ဟာအာဏာသိမ်းတဲ့နေ့ကစလို့စစ်ကောင်စီရဲ့ဖမ်းဆီးမှုကိုခံထားရပါတယ်အသက်80နီးပါးရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြည်ဒဏ်ချမှတ်ထားခံရပါတယ်လက်ရှိအကျဉ်းထောင်အတွင်းမှာဒေါအောင်ဆန်းစုကြည်ဘယ်လိုနေထိုင်စားသောက်နေသလဲဆိုတာအသေးစိတ်မသိရပါဘူး။အရင်အတူနေသူတွေမပါပဲသူမတူဦးတွေပဲနေပြည်တော်အကျဉ်းထောင်ကိုပြောင်းရွှေ့ခံရတာပါ။စစ်ကောင်စီဘက်ကတော့အကျဉ်းဦးစီးဌာနကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်းတချို့ကိုဒေါအောင်ဆန်းစုကြည်ဘေးနားမှာထားရှိတယ်လို့ပြောပါရရှင်။